မြန်မာတိုင်းနေဆံမျိုးဖြစ်တဲ့မဲဆောင်မျိုးကကြီးရတစ်ခုမှာမြန်မာရွှေပြောင်းအလုတ္တမမိသားစုဝင်၄ဦးကိုတပ်ဖြတ်သူတွေဖြစ်တန်တရားရှိနေတဲ့အထက်ကအဓိကတရားခံဖြစ်ယူဆထားသူရဲ့ဇနီးဖြစ်သူကိုထိုင်းအာဏာပိုင်တွေကဖမ်းမိလိုက်တဲ့အကြောင်းသတင်းစာကိုနားဆင်ရပါမယ်ဒီလူတမှုရဲ့နောက်ဆက်တွဲဖြစ်မဲဆောင်မျိုးပေါ်မှာမြန်မာရွှေပြောင်းအလုပ်သမားတွေကိုစစ်ဆေးတာတွေပုံများလာနေတယ်လို့တရားမဝင်အလုပ်သမားတွေကိုဖမ်းဆီးတာလည်းပုံများလာနေပါတယ်။ဒီအကြောင်းကို VOA ထိုင်းခြေစိုက်သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါရဲ့ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောင်မျိုးမဲတောင်ကျေးရွာအုပ်စုတစ်မှာမြန်မာရွှေပြောင်းအလုပ်သမားပေါ့မီသားစုဝင်၄ဦးကိုတပ်ဖြတ်မှုနဲ့တန်တရားရှိနေသူတွေကအဓိကလူဖြစ်သူကိုရှူရဲ့ဇနီးကိုရွာသားတွေရဲ့သတင်းပေးချက်အရမဲဆောင်မျိုးကပြန်ဆိုင်ခြင်းနဲ့မှာပဲဒီဇင်ဘာလ18ရက်နေ့ကဖမ်းမိလိုက်တာပါလူတက်မှုအတွက်တန်လျာရှိနေတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးနိုင်ရင်ထိုင်းအစ်င့်မြင့်တာဝန်ရှိသူတွေကိုယ်တိုင်ဆင်းလာပြီးမဲဆောင်မျိုးမှာအစီအွေလုပ်ခဲ့ကြပြီးတဲ့နောက်ပိုင်းအခုလိုမျိုးဖမ်းမိလိုက်တာလည်းဖြစ်ပါတယ်ကိုရွှေရဲ့ဇနီးဖြစ်သူဟာသူနဲ့အတူထွက်ပြေးသွားတယ်လို့ထိုင်းတာဝန်ရှိသူတွေကယူဆထားပေမဲ့ကာယကရှင်ကိုယ်တိုင်ကတော့အဲ့ဒီလိုအတူထပ်ပြေးသွားတာမဟုတ်ဘူးဆိုပြီးအခုလိုညင်းဆိုထားပါတယ်
။ကျန်ကအခုကပြေးသွားမှာလား။ကျန်ကတော့ဟောကားတည်းကဘာသာထပ်နေလား
။ဇနီးဖြစ်သူကိုဆက်လက်စစ်ဆေးနေသေးဖြစ်တယ်လို့ကိုရွှေပေါအောင်နေနိုင်ခြင်းရှိတဲ့နေရာတွေကိုလည်းဇနီးဖြစ်သူရဲ့ထပ်ဆိုချက်အရထိုင်းအနာပိုင်တွေကလိုက်စာနေကြပါပြီ။ပေါအောင်နိုင်ခြင်းရှိတဲ့နေရာလေးအနီးတစ်ဝိုက်မှာလုံခြုံရေးတပ်ဖွဲ့ဝင်အင်အား100လောက်နဲ့ဝိုင်းဝန်းပိတ်ဆို့ပြီးတော့ရှာဖွေနေကြတာဖြစ်ပါတယ်။လေးလောက်ပြန်လူတက်မှုဖြစ်ပွားပြီးတဲ့နောက်ထိုင်းဒုတိယရဲချုပ်ခလန်ကရက်ကိုတိုင်းမဲဆောက်မြို့ကိုဆင်းလာပြီးဒီအမှုအတွက်တန်တရားရှိနေသူတွေကိုအမြန်ဆုံးဖမ်းဆီးနိုင်ရေးအတွက်အခုလိုပြောသွားခဲ့ပါတယ်။ဟာ
။
သူပြောသွားတဲ့အထက်မှာတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့မှုကင်းနဲ့ဝိရေသေးဝါကိစ္စတွေကိုပုံမစစ်သေးအရေးယူနိုင်ဖို့အတွက်လှုံ့ဆော်ကြဖို့အခုလူတက်မှုဟာရဲရဲဆက်ဆက်ကလေးပါမကျန်တက်ဖြတ်သွားတဲ့အမှုဖြစ်တာမို့အများဆုံးဖော်ထုတ်နိုင်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကိုအလေးထားပြောကြားသွားခဲ့ပါတယ်ဒီလူတက်မှုဖြစ်ပွားပြီးတန်ရာရှိသူတွေကိုဖမ်းမိနိုင်ရေးလိုက်ရှာနေချိန်မှာပဲမဲဆောက်မြို့မှာရှိတဲ့တရားမဝင်ရှေ့ပြောင်းလို့သမားတွေကိုစစ်သေးဖမ်းဆီးတာတွေလည်းပုံများလာနေတဲ့အကြောင်းမဲဆောင်မျိုးကရှေ့ပြောင်းလို့သမားတူကလည်းအခုလိုပြောပြပါတယ်
။အဆောင်ပြောင်းရောက်စစ်စီရတဲ့ဒင်းမျိုးစီရောစီရတဲ့ခါကျတော့လက်မမရှိရဘူး။ဆရာမဲဒီရတဲ့ဆရာတရားကိုဖောက်။အရင်ဖြစ်တာကတော့ဒီကကျွန်တော်မပမှုဖြစ်ပေါ့။ဒါပေါ်ဆက်ပေါ့
။ဝင်ရောက်စစ်ဆေးမှုတွေအတွင်းအထောက်ထားမရှိတဲ့မြန်မာတွေလည်းဖမ်းဆီးခံရတာပါ။အထောက်ထားမရှိတဲ့သူတွေကိုလက်ခံထားတဲ့တတိတွေကတော့အာမခံကြီးတောင်းတနဲ့ပေးထားရပြီးတရားမဝင်သူတွေကိုအလုတ်ခိုင်းပြမှုစတဲ့အမှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပါရဲ့ရှင်။